ှုကွန်ရက်သုံးပြီးတော့လေအမုံစကားဖြတ်နာတို့ကြမ်းကြမ်းတမ်းတမ်းစကားဖြစ်ပြောနေတာတို့နောက်တစ်ဖက်သားကိုထိခိုက်စေနိုင်တဲ့ပေါ်ပြမှုတွေကိုလေတိုက်ဖြတ်ဖို့ Facebook ကဒီနှစ်နဲ့ရှင်းနှစ်မှာငွေတွေအများကြီးပို့သုံးမယ်ဆိုပဲ
သတင်းမှဖြတ်မှုကို Facebook ကဘလောက်လေးလေးနက်နက်ကင်တွယ်ဖြေရှင်းလဲဆိုတာအမေရိကန်မှာနိုဝင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့သက်တမ်းဝက်ယူကောက်ပွဲကတကယ်စမ်းသပ်မှုတစ်ခုဖြစ်တယ်လို့ Facebook CEO Mark Zuckerberg ကပြောတဲ့ကြောင်း Billboard ရဲ့ online သတင်းမှာကျွန်တော်လည်းဖတ်ရတယ်မဆိမမော
အမေရိကန်တက်တဝဲရွေးကောက်ပွဲနဲ့ဆိုင်တဲ့ကိစ္စတွေမှာဒီသတင်းတူအောင်နဲ့အခြေအနေမတိမငြိမ်ဖြစ်အောင်ဖော်ပြနေတဲ့ Facebook စာမျက်နှာထောင်တဲ့ချီကို Facebook ကဖယ်ရှားခဲ့တယ်ဆိုတာကိုသူကအလေးထားပြောပြီးတော့မှသူတို့ကုမ္ပဏီအနေနဲ့ဒီပြဿနာကိုအလေးနဲ့ထားပါတယ်လို့ Zuckerberg ကဆိုရယ်ကိုသားညုံရဲ့
ဒါပေမဲ့လည်းရွေချက်ရှိရှိနဲ့ကိုတမင်ဖြတ်နေတာတွေအားလုံးကိုတော့ Facebook အနေနဲ့တားနိုင်ဖို့ခက်တယ်ဆိုတာကိုလည်း Facebook ကုမ္ပဏီအကြီးအကဲကသိမှတ်ပြုတယ်ဗျ
2016အမေရိကန်ရွေးကောက်ပွဲတုန်းကဒီလူမှုကွန်ရက်တွေသုံးပြီးတော့မှရုရှားကဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ရှိထားတော့အခုတက်တန်းဝဲရွေးကောက်ပွဲမှာဒီကိစ္စကိုလူမှုကွန်ရက်ကုမ္ပဏီကြီးတွေအမေရိကန်အစိုးရအဖွဲ့အစည်းကအသေးချာကိုစောင့်ကြည့်နေတာပဲရှင်။ဒါပေမဲ့ဒီဝင်ရောက်ဆက်ဖက်နှောက်ယှက်ဖို့ကြိုးစားမှုတွေကိုလုံးဝတားဆီးနိုင်သလားဆိုတာကတော့ချက်ချင်းသိနိုင်ဖို့ခက်တယ်လို့စိုက်ဘာလုံခြုံရေးကျွမ်းကျင်တဲ့သူစတီဗင်ဝက်ဘာကသုံးသပ်ပြပါတယ်။သူကတော့ကယ်လီဖိုးနီးယားဘာကလေးတက္ကသိုလ်က Long Term Cyber Security Center ရဲ့ညွှန်ကြားရေးမှူးပါ Facebook တို့ Twitter တို့ကတရက်အမားတွေဖြန့်တဲ့စာမျက်နှာတော်တော်များများကိုဖယ်ရှားခဲ့တာနဲ့ပတ်သက်လို့သူကအခုလိုပြောပါတယ်
We know that the U.S. government, the intelligence community, FBI, and others have been working really closely with the social media platforms to try to
ဝင်တော့ရှင်မှုစီမစီအခုချက်ချင်းကျွန်တော်မသိနိုင်ပါဘူး။နောက်တော်တော်ကြတဲ့အထိလဲစီချင်မှစီရမှာပါ
။ Facebook လူမှုကွန်ရက်ကအခုလိုသတင်းမှားတွေသတင်းတူတွေဖြန့်တဲ့ပြဿနာတွေမဟုတ်ဘူး။သဘောထားအမြင်တွေမှားအောင်နောက်ပဋိပက္ခတွေဖြစ်အောင်လို့အမုန်းစကားတွေနဲ့လှုံ့ဆော်နေတာတွေကိုလည်းကင်တွယ်ဖို့ကြိုးစားနေတယ်ဆိုတာကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစိုးရကစာထုတ်ပြန်ပြီးပြတယ်လေ
။ American တက်တန်းဝက်ရွေးကောက်ပွဲလုပ်ဖို့တည့်ရက်လိုနိုဝင်ဘာလ9ရက်နေ့ကပဲ Facebook ကြောင့်မလို့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေပေါ်ဘလူးမျိုးတယောက်မှုတွေရှိတယ်လဲဆိုတဲ့အစိုးရကထုတ်တာပါအဲ့ဒီမှာတော့2018ခုနှစ်တုန်းကရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်လို့အကြမ်းဖက်မှုတွေဖြစ်အောင်လို့လှုပ်ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်ဒီပြဿနာကိုကင်တွယ်ဖို့သူတို့ပို့ပြီးတော့လုပ်တင်တယ်ဆိုတာကိုလည်း Facebook ကအသိမှတ်ပြုပါတယ
်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာမှာဒီ Facebook ပေါ်ကအမုန်းစကားတွေကြောင့်မဟုတ်လို့ပို့ပြီးတော့စိုးစေခဲ့သလားဆိုတာအမေရိကန်လွှတ်တော်အထူးတက်ပြီးတော့ Mark Zuckerberg အစ်စ်ခံခဲ့ရပြီးတဲ့နောက်မှာဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက် Facebook ကလှုပ်လာတာပါဒါပေမဲ့ Facebook သုံးတဲ့သူတန်း20ထက်မနည်းရှိနေတဲ့မြန်မာနိုင်ငံမှာ Facebook ကရုံးကမ်းမထားဘဲနဲ့ထိထိရောက်ရောက်ကင်တွယ်နိုင်မလားဆိုတာကိုလည်းဤပညာကျွမ်းကျင်သူတချို့ကတော့မေးခွန်းထုတ်နေကြတယ
်မြန်မာနိုင်ငံမှာ Facebook ရုံးကမ်းထားလို့ရှိရင်ဝန်ထမ်းတွေအတွက်လုံခြုံရေးအန္တရာယ်ရှိနိုင်တာမို့ရုံးကမ်းထားဖို့အစီအစဉ်မရှိဘူးလို့ Facebook က TechCrunch ဤပညာ Online သတင်းဌာနကိုတီးပြတယ်လို့ TechCrunch ရဲ့သတင်းထဲမှာရေးသားထားပါတယ်
မြန်မာနိုင်ငံထဲမှာရုံးကမ်းမထားပေမဲ့မြန်မာနိုင်ငံအတွက်စောင့်ကြည့်ဖြည့်ဆည်းမှုတွေလုပ်ဖို့အခု2018ခုနှစ်မကုန်ခင်မှာဝန်ထမ်း100ချက်မနည်းခတ်မယ်လို့ Facebook ရဲ့ blog post မှာပြောထားတဲ့ကိုသားညုံဦးရဲ့ကျွန်တော်သိထားသလောက်တော့ဒီ Ireland က Facebook ရုံးမှာအလုပ်လုပ်ဖို့အတွက်မြန်မာနိုင်ငံက IT ကျွမ်းကျင်သူတွေကိုအလုပ်ခတ်နေတယ်ရှင
်မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာကိုအဝေးကနေလှမ်းပြီးတော့ဘလို့ထိထိရောက်ရောက်ကင်တွယ်ဖြည့်ဆည်းနိုင်မလဲဆိုတာကိုလည်းမိကွန်းထုတ်မှုတွေကရှိတယ်ဗျလူမှုကွန်ရက်တွေပေါ်မှာသတင်းမှဖြတ်မှုအမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကတော့အဲ့ဒီသူတွေကိုခုလိုအကြံပေးပါတယ
်လူတွေနေနဲ့တော့ဒီကြောက်အဖြစ်သူတေသနာသူတို့သိချလုပ်တဲ့ပေါ့သူတေသနာဆိုသူတို့ကဒီ online ပေါ်မှာဆော့ဆော့ဒီအမုန်းစကားတွေတွေ့ရတယ်သတင်းမှတွေတွေ့ရတယ်တွေ့ရတယ်ဆိုရင်သူတို့ကသူတို့ platform နဲ့ဖယ်ရှားလိုက်တယ်ပေါ့အဲ့ Facebook ကလော်ရိုးလို့ဆိုလုပ်တယ်ပေါ့တုံးဆွေးသူတွေကပါဒီဟာကတော့အမုန်းစကားဖြစ်တယ်ဒါကတော့သတင်းသူဖြစ်တယ်လို့ report လုပ်လိုက်ပြီဆိုသူတို့ကဒီဟာကိုသူတို့ရဲ့စာမျက်နှာတွေကဖယ်လိုက်တယ်ဒါနဲ့အလူဟာမျိုးကအဖြေမဟုတ်ဘူးပေါ့ဆိုတော့ဒီလူဟာမျိုးကဘယ်လိုမျိုးဖြစ်နေရလဲပဲနေရာတွေစပြန့်လာတာလဲဒါတွေသူတို့လေ့လာဖို့လိုတယ်ပြီးတော့နောက်တစ်ချက်ကဘာလို့စကားပြန်ဆိုလဲလူမျိုးတစ်မျိုးမျိုးကိုဘာသာတစ်မျိုးမျိုးကို training coordinator ပဲရှိတယ်ဒါကြဲကျွန်တော်တို့ဟိုလူခေတွေပဲနားလေပေါ့လူခေ contact ဆိုကျွန်တော်တို့ကတော့ပြောလိုက်တာနဲ့ဒါတန်းပြီးဒါဘူးသူကြီးညွန်တာဆိုတဲ့ဟာမျိုး Facebook ကလူတွေကဒါမျိုးသိပြီးရဲ့ဟိုစွန့်ကျင်သူတွေဖြစ်နေရမှာပေါ့ဆိုတော့ဒီလိုဖြစ်နေတဲ့လူကျွန်တော်တို့ကတော့အဲဆက်ဆက်ကျွန်တော်ပြောခဲ့တဲ့ဒီသူပြည်သနာပဲပေါ့အဓိကအားဖြင့်ဘယ်လိုမျိုးတရင်စကားတွေကိုသုံးပြီးတော့တရင်မှာဖြန့်တဲ့လူတွေကဖြန့်နေကြကြလေအဲဒီအမုန်းစကားဖြန့်တဲ့လူတွေကဖြန့်နေကြကြလေပေါ့ဒီလိုအဲ signal ပေါ့ဗျာဒီအချက်ပြမှုပေါ့သူတို့အချက်ပြမှုအဲ့ဒီခါလေးကိုဒေချာသူပြည်သနာလုပ်ပြီးဒေချာလေ့လာခြင်းအားဖြင့်မှာကသူတို့သိနိုင်မှာပေါ့သူတို့ကသူတို့ report လုပ်လိုက်တာကိုဖြတ်တယ်သူတို့ platform ပေါ်မှာတော့ တို့ post ပဲနှုတ်ဖဲလို့ဒီလိုမျိုးပြောနေတာအဖြစ်မဟုတ်ဘူးအဓိကအချင်းဒီဟာတွေရဲ့အဓိကအတက်ကျထုတ်ထွက်နေတဲ့နေရာတွေကပေးနေတာကြီးအဲ့ဒီဟာတွေကိုတို့ပြီးဖို့ဆိုတော့အဲ့ဒီဟာတွေကိုသိချာနားလည်ဖို့လိုတယ်
မြန်မာနိုင်ငံထဲကလူမှုကွန်ရက်တွေပေါ်မှာဒီအမုန်းစကားသတင်းမှားဖြန့်မှုတွေကိုစောင့်ကြည့်သိလာနေသူတယောက်ဖြစ်တဲ့ကိုမြတ်သူပါလူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြဿနာဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတာတွေအချက်အလက်အမှားဖြန့်နေတာတွေကိုကြိုတင်တားဆီးနိုင်ဖို့အပြည့်မရှိသေးဘူးလို့ Facebook CEO Mark Zuckerberg ကိုယ်တိုင်ပြောထားတော့မြန်မာနိုင်ငံကပြဿနာကြီးကိုရှင်းနိုင်ဖို့အတွက်အခက်အခဲတွေတော့တော်တော်များမယ်ထင်တယ်ကိုသားညုံကြီ
း Facebook ကတော့မြန်မာနိုင်ငံမှာလူခွင့်ချူဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တဲ့ဆိုတဲ့ page တွေကိုပိတ်ပစ်ခဲ့အဲ့ဒီထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာမြောက်ပြည်ရုပ်တံစာမျက်နှာတွေလိုမျိုးဒီစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်။အဲ့လိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းထောက်ပြနေသူတွေရှိတယ်မဆွေမမွေ
။ဘလို့ပဲဖြစ်ဖြစ်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ကကင်တွယ်မှုလုပ်လာတယ်ဆိုတာကတော့ကောင်းပါတယ်။ဒါပေမဲ့ဘလောက်တိုးတက်မှုတွေရှိလာမလဲ။တိုးတက်မှုတွေရှိမလာခဲ့ရင်ရောဘလို့ဆက်လုပ်မလဲဆိုတာကလည်းနောက်ထပ်မေးခွန်းထုတ်စီရာဖြစ်မယ်ထင်ပါတယ်ရှင်။